မြန်မာပါဝင်နိုင်ငံတချို့ကို IRF ခေါ်နိုင်ငံတကာဘာသာရေးလှုပ်လှက်ခွင့်အဥပဒေနဲ့ညှိစွန့်တဲ့စိုးရင်ပွဲနိုင်ငံတွေဖြစ်နေပြန်လည်သတ်မှတ်ဖို့ဆုံးဖြတ်လိုက်တယ်လို့ American နိုင်ငံကြီးဌာနက Congress လွှတ်တော်ကိုအကြောင်းကြားလိုက်ပါတယ်။မြန်မာတရုတ် Eritrea Iran မြောက်ကိုရီးယားနဲ့ Sudan တို့ကို IRF ဥပဒေအရသမရကအခုလိုသတ်မှတ်လိုက်တာပါ။အခုလိုသတ်မှတ်ဖို့အတွက်ဆုံးဖြတ်တာဟာ Congress လွှတ်တော်ကနှစ်စဉ်တင်သွင်းရတဲ့ဘာသာရေးလှုပ်လှက်ခွင့်အစီရင်ခံစာပေါ်အခြေပြုဆုံးဖြတ်ခဲ့တာဖြစ်တယ်လို့နိုင်ငံကြီးဌာနပြောခွင့်ရ John Kirby ကပြောပါတယ်။ဒီဆုံးဖြတ်ချက်နဲ့အခုလက်ရှိမြန်မာနိုင်ငံဒီမိုကရေစီဖြစ်ထွန်းမှုတနည်းနည်းနဲ့ဆက်ဆက်မှုရှိတယ်မရှိဘူးဆိုတာကိုတော့သူလည်းမသိဘူးလို့အခုလိုပြောခဲ့ပါတယ်
။ So I don't know specifically I mean there was a lot of factors that went into it. I don't have specific information with respect to the
အခုလိုသတ်မှတ်လိုက်တဲ့အတွက်မြန်မာနိုင်ငံပေါ်မှာတန်ခတ်အရေးယူမှုပေါ်မှာဘယ်လိုရိုက်ခတ်လာမယ်ဆိုတာကိုနောက်ရက်ပိုင်းအတွင်းထုတ်ပြန်မယ်လို့လည်းပြောကြားသွားပါတယ်။ Washington DC အခြေစိုက် American ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှု Commission USCIRF ရဲ့ဧပြီ14ရက်ရက်စွဲနဲ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့မြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေရဲ့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်အချိုးဖောက်ခံရတာတွေပပတ်အောင်အယက်သားအစုအသစ်ကနေလှုပ်ဆောင်မှုလိုအပ်ကြောင်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာ1982ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေကအထူးသဖြင့်ရိုဟင်ဂျာအပေါင်းအဝင်လူနည်းစုမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေအပေါ်မှာကန့်သတ်မှုတွေရှိတာကြောင့်ဒါတွေကိုပြန်လည်ပြီးသုံးသပ်ဖို့လည်း USCIRF ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။